နိုင်ပါတယ်စစ်ကောင်စီလေကြောင်းတိုက်ခိုက်မှုတွေကြောင့်အရသာတိုက်ခိုက်တိုက်ဆုံမှုပေါ်လုံးမင်းဆိုရင်မကင်းဖြစ်ပြီးဒီတိုက်ခိုက်မှုတွေကိုချက်ချင်းရပ်တန့်ရမယ်လို့အမေရိကန်ပြည်ထောင်စုကထုတ်ပြန်ပါတယ်အမေရိကန်လွှတ်တော်ကချမှတ်ထားတဲ့ဘာမာအက်မြန်မာနိုင်ငံဆိုင်ရာဥပဒေနဲ့အညီအရသားမြန်မာပြည်သူတွေကိုအကာအကွယ်ပေးနိုင်ဖို့လက်နက်မဟုတ်တဲ့အကူအညီတွေပေးရတဲ့အမေရိကန်အစိုးရဖွဲ့စည်းတွေအကြံညှိနှိုင်းဆောင်ရွက်နေပါတယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူက VOA မြန်မာဘိုင်းကိုပြောပါတယ်ဘလို့အကူအညီပေးမယ်လို့ဆိုတာကိုအတိအကျပြောဆိုတာမရှိပေမဲ့ဘာမအက်ထဲမှာတော့နေချောင်းကာကွယ်ရေးစနစ်တွေနဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့ဆိုတာထည့်သွင်းထားပါတယ်။မြန်မာစစ်ကောင်စီရဲ့ကြမ်းကြုတ်ရက်စက်တဲ့နောက်ထပ်လုပ်ရတွေကိုဟန်တားနိုင်မှုနိုင်ငံတကာအသိုက်အဝန်းကိုအမေရိကန်ပြည်ထောင်စုအနေနဲ့တိုက်တွန်းကြောင်းလည်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူကပြောပါတယ်။စစ်ကောင်စီကအခုရက်ပိုင်းတွင် KNY ဒေသရှမ်းမြောက်ပိုင်းကချင်းစကိုင်းနဲ့ရခိုင်ဒေသတွေမှာနေချောင်းတိုက်ခိုက်မှုတွေတိုးတက်လာတာကြောင့်ကလင်ငယ်တွေပါဝင်အရသာထိခိုက်တိုက်ဆုံမှုတွေရှိနေတာပါ။နနေကိုင်ဒေါ်လာရေးအဖွဲ့တွေထိကျုပ်ထားတဲ့နယ်မြေတွေကိုစစ်ကောင်စီလေကြောင်းတိုက်ခိုက်မှုတွေတိုးလှုပ်လာချိန်မှာပဲအရသာနယ်မြေတွေကိုပြစ်မှတ်ထားတဲ့ဒီလေကြောင်းတိုက်ခိုက်မှုတွေကိုမှတ်တမ်းယူပြီးစစ်ရာဇဝတ်မှုတွေအဖြစ်နိုင်ငံတကာကိုပေးပို့သွားမယ်လို့မြောက်ပိုင်းညီတော်မဟာမိတ်သုံးဘွဲ့ကလည်းကြေညာပါတယ်။ညီတော်သုံးဘွဲ့ပါဝင်ဒေါ်လာရေးအဖွဲ့စည်းတွေသိမ်းယူထားတဲ့မြို့တွေရွာတွေနဲ့လူနေထူထပ်တဲ့နေရာတွေကိုစစ်ကောင်စီကနေ့စဉ်ရက်စက်ဆိုးသလိုဘုံကျဲတိုက်ခိုက်မှုတွေတိုးလှုပ်လာနေတယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ညီတော်မဟာမိတ်သုံးဘွဲ့တွေကတစ်ဖွဲ့ဖြစ်တဲ့ AAအရခတ်တပ်တော်ကတော့ရခိုင်မြောက်ပိုင်းမောင်းတော်အချင်းစခန်းတစ်ခုကိုစစ်ကောင်စီလေကြောင်းတိုက်ခိုက်တာကြောင့်ဖမ်းဆီးထားသူ50ကျော်တေဆုံးခဲ့တယ်လို့တရားသတင်းထုတ်ပြန်ထားပါတယ်။လူနေထူထပ်တဲ့ရက်သားဒေသတွေကိုအခုလိုလေကြောင်းတိုက်ခိုက်မှုတွေဟာဆေးရဆွေးမှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်တယ်လို့ညီတော်သုံးဘွဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။